ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာအမည်စရင်ပေးတဲ့ခြေရွာတွေမှာသကောင်စင်းကောက်ခံနိုင်ခြင်းမရှိပဲတကယ်လို့ရိုဟင်ဂျာအမည်ကိုဆက်သုံးပြီးအမည်စရင်ပေးမယ်ဆိုရင်တော့အဲ့ဒီနေရာတွေမှာခြံကြံစရင်အဖြစ်သတ်မှတ်ပြီးသကောင်စင်းကောက်ခံမှုလုပ်မှာမဟုတ်ဘူးလို့သကောင်စင်းဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးမြင့်ကျန်ကပြောပါတယ်ဥမြင့်ကျန်ကိုရန်ကုန်မှာရောက်ရှိနေတဲ့ကိုသားညွန်ဦးကဆက်သွယ်မေးမြန်းထားပါတယ
်။အခုချက်ဒီတော့အေးချက်ချက်ပါဆိုတာဘာမှတော့သူကြမှုမရှိပါဘူး။တော်ရင်ကျွန်တော်တို့ဒီရခိုင်တိုင်းသားတွေရောဘင်္ဂလီတွေရောကောက်ယူတဲ့ရှိပါတယ
်။ဟုတ်ကဲ့သူတို့ဘင်္ဂလီတွေကသူတို့ရ ेंजर အထက်မခံတော့အကောက်မခံဘူးလို့လည်းကြားနေရလို့ပါ
။မှန်ပါတယ်တချို့ကလည်းရ ेंजर လို့ဖြစ်တယ်။ရ ेंजर လို့ဖြစ်တဲ့လူတွေကိုတော့ကျွန်တော်တို့ကဒီနိုင်ငံတော်အသိမပြုထားတဲ့နာမည်ဖြစ်တယ်။နောက်တစ်ခုကသူတို့ကိုယ်တိုင်ကန်ထားတဲ့ white card တွေပါကြတော့ဘင်္ဂလီတို့ကြီးထားတယ်။ဒါကြောင့်သူတို့ကဟိုခုနကဘလုံးလာတဲ့တွေ့တဲ့တောင်ရမှုတွေတော့ဥပဒေရအေးအူမှုတွေအရှုပ်ရှင်းနေဖြစ်လာမှာဆိုတဲ့အဲ့ဒီဟာကြီးကမကောက်ပါဘူး။ပင်လီလို့ဖြစ်တဲ့လူတွေရှိပါတယ်။အဲ့ဒါတွေကိုကောက်ပါတယ်ဗျ။ဟု
တ်ကဲ့အဲ့တော့မကောက်နိုင်တဲ့နေရာပေါင်းဘယ်လောက်လောက်ရှိပါလဲခင်ဗျာရခိုင်ပြည်နယ်ထဲမှာအတော
့။အဲ့ဒါအခုလောဆယ်တော့ရှင်းရမချွတ်နိုင်သေးဘူးဗျ။ပိုင်းကြရင်တော့သိရမှာပါ။လောလောဆယ်တော့သူတို့ဒီလိုဘလို့ခေါ်မလဲသူတို့မူလကင်ထားတဲ့ white card ထဲမှာလည်းမပါဘူး။နောက်90%ရှိတော့မကောက်တဲ့ရှင်းတော့လည်းသူတို့ကအင်းဒီမဲ့ကောက်ခတ်တာပြီးတော့အခုမှအရေးပေါ်ခါရောမီဒီကနာမည်ပြောလိုက်တဲ့ကိစ္စကိုတော့ကျွန်တော်တို့ဒါနိုင်ငံတော်အသိမှတ်မပြုထားတဲ့အတွက်ကိုခြံရတာဖြစ်ပါတယ်
ဟုတ်ကဲ့အရင်တော့ကပြောနေတော့ကိုယ့်ရဲ့ identity ကိုယ့်ကို others မှာရေးခွင့်ရမယ်ဆိုတဲ့သဘောမျိုးပြောတယ်လဲကြားမိပါတယ်ခင်ဗ
ျမှန်ပါတယ်ရေးခွင့်ရပါတယ်ဗျအဲ့ဒါကျွန်တော်တို့မြန်မာနိုင်ငံမှာအသိမှတ်ပြုထားတဲ့နာမည်တွေပေါ့နော်နိုင်ငံသားပဲဖြစ်ဖြစ်တိုင်းရင်းသားပဲဖြစ်ဖြစ်ရတယ်ဥပမာပြတရုတ်ဆိုရင်တရုတ်နိုင်ငံလာတယ်နီပေါ်ဆိုနီပေါ်လာတယ်အိန္ဒိယဆိုအိန္ဒိယနိုင်ငံလာတယ်ရိုဟင်ဂျာဆိုတာဘယ်ရလာလဲခက်ခဲပြသိရင်ကျွန်တော်ပြောပြပါဦးအဲ့ဒီဘင်္ဂလီအမိခံရိုဟင်ဂျာတွေကနည်းနည်းလေးပြဿနာရှာလာပါပဲကျွန်တဲ့နေရာတော့အလုံးချွတ်ချွတ်မောမောပါပဲ
ခုနကဒီဘင်္ဂလီရှိတဲ့နေရာကကျွန်တော်ထင်တယ်ရိုဟင်ဂျာတို့မောင်းတော်ဘာလို့ဘက်မှာဖြစ်မဲ့ထင်တယ်တခြားနေရာတွေမှာကမန်တွေရှိတဲ့နေရာတွေမှာရောပြဿနာမျိုးတွေရှိပါလား
အမရှိပါဘူးကမန်ဆိုတာကျွန်တော်တိုင်းရင်းသားလူမျိုးပါပဲကမန်လဲကမန်လို့ဖြေတာပါပဲတချို့လဲရန်ကုန်မှာဆိုလို့ရှိရင်တချို့အိန္ဒိယမျိုးတွေတွေကပတိလို့ဖြေတာရှိတယ်ကျူလီယာလို့ဖြေတာရှိတယ်ဒါတို့ကသူအိန္ဒိယမျိုးနယ်တွေကနာမည်တစ်ခုကိုဖြေတာကျွန်တော်တို့ဘာမှမပြောဘူးဘယ်နိုင်ငံကဘယ်နိုင်ငံတိုင်းပြည်ရဲ့လူမျိုးတွေမှမပါတဲ့ရိုဟင်ဂျာကိုတော့ကျွန်တော်တို့ကပြောရပါလိမ့်မယ
်ဟုတ်ကဲ့အဲ့တော့အဲ့နေရာနဲ့ပတ်သက်လို့မကောက်ခံလို့မရတဲ့ဒီရိုဟင်ဂျာလို့သူတို့ပြောတဲ့အဲ့နေရာတွေနဲ့ပတ်သက်လို့ကနောက်ပိုင်းဘယ်လိုစဉ်းစားချက်ရှိလဲခင်ဗျာဦးမြင့်ကျိုင်တို့ဘယ်လိုလုပ်မယ်စဉ်းစားလဲတကောင်စင်းအတွက်ကို
ဟောဒါတွေကနိုင်ငံတကာမှာထုံးစံရှိပါတယ်ဗျာခင်ဗျားတို့အမေရိကန်မှာဆိုလို့ကျ2010ထောက်သွားပြီအမေရိကန်မှာလည်းချန်ပီယံဆိုတဲ့ဟာရှိတယ်ဗျာဘယ်နိုင်ငံမှာလဲဒီချန်ပီယံဆိုတဲ့ဟိုပါစီတံရတာရှိတယ်တဘောတော့ဟိုတက်ဆိုင်ရနဲ့ဖွဲ့စည်းတွေကဒီမိုကရေစီခင်မှာတော့လူတွေလွတ်လပ်ခွင့်ရှိတယ်အကောင့်မခံလဲဆိုလဲအကောင့်မခံရင်လဲသူ့အကောင့်မခံလို့ရှိတယ်လေအဲ့လိုမျိုးတွေကချန်ခဲ့တဲ့ဟာတွေကသူ့အတူချန်ခဲ့မှာပဲပြန်ကောင်းမဲ့အစီအစဉ်လည်းမရှိဘူးလားအဲသူတို့ကတော့ချန်အဲ့လိုပဲချန်ချန်ဆင်းနေမှာပဲပြန်သွားမှာပဲဗျ
ဟုတ်ကဲ့တခြားတိုင်းနဲ့ပြည်နယ်တွေမှာရောအခုဒီကောင်စီကောက်တဲ့ခါမှာခက်ခဲမျိုးတွေတခြားကြုံရတဲ့အခြေအနေမျိုးတွေဘာများရှိပါသေးလဲခင်ဗျာထူးခြားကြပါဘော
အဲကျန်တဲ့နေရာကြီးအလုံးကတော့မရှိပါဘူးဗျတိုင်းသားတွေရောဒီပါရှိတဲ့ဒါကနရောက်နေရတဲ့နိုင်ငံသားတွေရောဒီလူမျိုးပေါင်းစုံနေပြီးတော့အလုံးအစီအစဉ်နဲ့တော်တင်းနဲ့ကောက်ခံပါတယ်တိုင်းသားတွေကလည်းတော်တော်များများဝိုင်းကူညီကြပါတယ်ဗျ။တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနေရာတွေမှာလည်းတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုယ်တိုင်ကပါဝင်ကူညီပြီးတော့ကောက်ဝေးနေကြပါတယ
်။ဟုတ်ကဲ့ဘယ်နေ့လောက်ပြီးမယ်လို့ခန့်မှန်းထားပါလဲ။ထုံးစံတော့ April 10ရက်နေ့ပေါ့နော်သူတို့တတ်မှတ်ထားတာတော့ဘယ်နေ့လောက်ပြတ်မယ်လို့ခန့်မှန်းထားပါလဲ
။အဲညတော့ပြတော့ April 10ရက်နေ့ရတော့ပြတ်မှာပါဗျ။ဒါပေမဲ့တချို့နေရာတွေမှာတော့ခုနလိုအခက်အခဲလေးတွေရှိတယ်။အဲ့ဒါဒီနည်းနည်းအခက်အခဲရှိတဲ့နေရာတွေမှာတော့နည်းနည်းလေးရက်ကဒီငါရဲ့လောက်ဆက်ဆောင်းသွားနိုင်ပါတယ်။တော်လာရေးခက်ခဲတို့တချို့ဒီကောက်ယူပြီးတဲ့ခါမှာဟိုဘာသာစကားခက်ခဲတို့ဒီလိုအခက်ခဲနေရှိတဲ့နေရာမှာတော့နည်းနည်း၃ရက်လောက်တော့၄ရက်လောက်တော့တိုးသွားနိုင်ပါတယ်။တမားအဖြစ်ကတော့၁၀နေပါအလုပ်ပြီးပါပါခင်ဗျာ။